ကမ္ဘာစီးပွားရေးကျဆင်းနေတဲ့ကာလတာရှိနေတဲ့အခြေအနေကိုနိုင်ငံတွေအနေနဲ့အရေးတူဆောင်ရွက်ဖို့လိုအပ်နေပြီလို့ပြင်သစ်နိုင်ငံအခြေစိုက်စီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ OECD ကကြေညာပြီးနေကပြောပါတယ် OECD ရဲ့လေးလပတ်အကဲဖြတ်မှတ်တမ်းတွေအရကမ္ဘာစီးပွားရေးအခြေအနေဟာနောက်နှစ်အတွင်းမှာပြန်လည်ဥမော်လာဖို့အခြေအနေမရှိသေးဘဲ2021ခုနှစ်ရောက်မှအနည်းငယ်ပြန်လည်မြင့်တက်လာမယ်လို့ဖော်ပြထားပါတယ်American နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးအတွက်လုံလောက်တဲ့ရင်းနှီးမြှုပ်နှံမှုမရှိတာနဲ့ Britain နိုင်ငံဥရောပသက်မကကနေထွက်ဖို့ Brexit လိုနိုင်ငံရေးပြဿနာဆလာရီကြောင့်ကမ္ဘာစီးပွားရေးမတည်မငြိမ်ဖြစ်ရကြောင်းကို OECD အဖွဲ့စီးပွားရေးပညာရှင်ဘွန်းနာပြင်သစ်နိုင်ငံမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်2018ကမ္ဘာစီးပွားရေးအကျက်တဲကာလနောက်ပိုင်းအခုအခြေအနေကတိုးတက်မှုအနည်းကွေးဆုံးဖြစ်နေတယ်လို့လည်း OECD ကဆိုပါတယ်2019ခုနှစ်အတွက်စီးပွားရေးတိုးတက်မှုနှုန်း 2.9% ခန့်ရှိပြီး2020မှာတော့ရခင်ခမန်းထားတဲ့တိုးတက်မှုနှုန်းကိုလျှော့ချပြီးတော့300ခန့်နှုန်းလောက်သာရှိမယ်လို့စီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ OECD ကခန့်မှန်းထားပါတယ်ရှင်